ဗစ်တိုးရီယာမြို့နယ်ပတ်သက်ပြီးကလေးငယ်ရဲ့အမည်ရင်းနဲ့မိသားစုသတင်းအချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကလိုအပ်သလိုအရေးယူဆောင်ရွက်ဖို့သမရကကြာသာပတေးနေ့မှာညွှန်ကြားထားတယ်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးကပြောပါတယ်။အဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုတရားစွဲနိုင်ဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကလည်းသမရစီကခွင့်ပြုမိန်ရတာနဲ့တရားစွဲတော့မယ်လို့ဆိုပါတယ်။အပြည့်အစုံကိုပြည်ရည်သတင်းတော့စုစုကပြောပြပါမယ်ရှင
်။ကလေးငယ်လေးဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာဖခင်ဖြစ်သူကိုယ်တိုင်ကသမ္မတစီစာရေးသားတင်ပြခဲ့တာပါ။အဲ့ဒီပေါ်နိုင်ငံတော်သမ္မတကပြည်ထောင်စုတရားလွှတ်တော်ချုပ်ပြည်ထရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရှေ့နေချုပ်ယုံတို့ကိုညွှန်ကြားချက်၄ချက်ပေးခဲ့တယ်လို့ဒီကနေ့ပြုလုပ်တဲ့သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကအခုလိုပြောပါတယ်
။နံပါတ်1ကတော့အမှုမှန်ပေါ်ပေါက်ရန်နံပါတ်2တာဝန်ခံမှုတာဝန်ယူမှုရှိရန်နံပါတ်3ကတော့ကျွန်တော်ဥရိနဲ့ညီဖြစ်ရန်နံပါတ်4ကတော့တရားဥပဒေစိုးမိုးရေးအတွက်ဆောင်ရွက်ထားမှုအခြေအနေများကိုပဂရီတွေးရှိချက်အမှန်တရားအတိုင်းပြန်လည်တင်ပြရန်ဆိုကျွန်တော်တို့ညွှန်ကြားပါတယ်။အဲ့တော့တရားလွှတ်တော်ချုပ်ရဲ့ကျွန်တော်တို့ပြည်ထောင်စုဝန်ကြီးဌာနရဲ့ပြည်ထောင်စုရှေ့နေချုပ်ရောဒီပေါ်မှာသမ္မတအရေးစီအသီးသီးတင်ပြကြတယ်။တင်ပြချက်တွေကတော့အများကြီးပေါ့နော်။တရားလွှတ်တော်ချုပ်ကလည်းတရားရေးဆိုင်ရာပေါ့ပြည်ထရေးဝန်ကြီးဌာနကလည်းသူအမှုစစ်ဆေးရေးဖော်ထုတ်ရေးဆိုင်ရာပေါ့ပြည်ထောင်စုရှေ့နေချုပ်ကလည်းချုပ်ရုံးကလည်းဥပဒေပိုင်းဆိုင်ရာတင်ပြပါတယ်
။ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်တုန်းကမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗစ်တိုးရီးယားရဲ့အမည်ရင်းနဲ့မိသားစုကိုရေးအချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုအရေးယူဆောင်ရွက်ဖို့အတွက်သမ္မတကသက်ဆိုင်ရာအဖွဲ့အစည်းတွေကိုမနေ့ကညွှန်ကြားခဲ့တယ်လို့ဦးစော်ထေးကဆက်ပြောပါတယ်။
တင်ပြချက်များနဲ့ဆက်လင်း၍လုံထုံးလုံလင်းနဲ့အညီမဆောင်ရွက်နိုင်သောတာဝန်ကျေပွန်စွာမဆောင်ရွက်နိုင်သောလက်ခံမှုများဖြစ်ပေါ်ခဲ့သောဥပဒေပြဋ္ဌာန်းချက်များနဲ့ညီညွတ်မှုမရှိသောတာဝန်ရှိသူများကိုသက်ဆိုင်ရာဖွဲ့စည်းကလိုအပ်သလိုရေးယူဆောင်ရွက်ရန်ဆိုကျွန်တော်ညွှန်ကြားထားပါတယ်။ညွှန်ကြားထားတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေကအဲ့ဒါကိုသမ္မတရဲ့လမ်းညွှန်ချက်တိုင်းဆက်ပြီးဆောင်ရွက်ဖို့ရှိပါလိမ့်မယ်။
အဲ့ဒီသတင်းစာရှင်းလင်းပွဲကိုဦးဆောင်ခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှု၃ဦးနဲ့ရဲတပ်ဖွဲ့ရဲ့ရဲစာနေ page တာဝန်ခံတို့ကိုကလေးတငယ်ခွင့်ရေးဆိုင်ရာချိုးဖောက်မှုနဲ့တရားစွဲဆိုနိုင်မှုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကလည်းလွန်ခဲ့တဲ့တစ်လကျော်ကတည်းကပြင်ဆင်နေတာပါ။ဒါပေမဲ့သူတို့ဟာပြည်သူဝင်အနေဖြစ်တာကြောင့်တရားစွဲဆိုနိုင်မှုအတွက်ဥပဒေနဲ့အညီနိုင်ငံတော်သမ္မတစီကနေခွင့်ပြုမိန့်တောင်းခံပြီးစောင့်ဆိုင်းနေတာပါ။ဒီနေ့သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲအပြီးမှာတော့သမ္မတစီကခွင့်ပြုချက်ရရင်တရားစွဲဖို့စတော့မယ်လို့တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ
်ကျွန်တော်တို့ကတော့အဲသမ္မတစီကခွင့်ပြုချက်ရရင်ကျွန်တော်တန့်တရားစွဲကျွန်တော်တို့လည်းသတင်းစာရှင်းလင်းပွဲလို့ခုရှိတယ်တိတ်မကြခင်ပါဘူးနော်ဒီအမှန်တရားကော်မတီနဲ့အိုင်လန်ကပေါင်းပြီးတော့ကျွန်တော်တို့ထုတ်ပြန်ကြရရှိပါတယ်အဲ့ကြကျွန်တော်တို့အသေးစိတ်ပြောပါအကြမ်းင်းကတော့ကျွန်တော်တို့တရားစွဲ
နေပြည်တော် Wisdom Hill ပုဂ္ဂလိကမူချိုကျောင်းက Victoria လို့နာမည်ဝတ်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာတန်တရားတရားခံအဖြစ်ဆွဆွဲခံထားရသူလဲတရားရှင်လွတ်မြောက်ပြီးဖြစ်တယ်လို့အမှုပြင်ဆင်မှုတင်သွင်းချက်ကိုလည်းတိုင်းဥပဒေချုပ်ရုံးကပယ်ချထားပြီးပါပြီ။ဒီအမှုမှာကျူးလွန်သူအစ်စ်အမှန်ပေါ်ပေါက်ရင်းနဲ့ကလင်းငယ် Victoria အတွက်တရားမျှတမှုရရှိရေးအများကလိုလားနေကြတာဖြစ်ပါတယ်။